မြန်မာနိုင်ငံရဲတပ်ဖွဲ့ဟာတက်မတော်နဲ့ပတ်သက်တဲ့ပြစ်မှုတွေကိုအရေးယူဆောင်ရွက်ရမှာဥပဒေနဲ့အညီလုံတဲ့လုံထိုက်တာထက်တက်မတော်အလိုကျလုံဆောင်နေတယ်လို့အာရှလူအခွင့်အရေးကော်မရှင် HRC ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ The Voice နဲ့အမှုလုံခြံခံရတဲ့ရှင်နေဦးကိုနီတို့ရဲ့အမှုအခင်းကျင်းတွေကိုဥပမာပေးပြီး HRC ကပြောလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါတယ်တက်မတော်ရဲ့ရုပ်ရှင်ဇာတ်ကားကိုတရော်စားရေးမိတဲ့အမှုအတွက် The Voice သတင်းစာအက်ဒီတာချုပ်ဦးကျော်မင်းစွင်နဲ့စာရေးဆရာဗီတိချကိုကိုမောင်တို့ကိုအရေးယူပေးဖို့တက်မတော်ကတိုင်ကြားခဲ့ရမှာဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖို့တိုင်ကြားခဲ့ခြင်းမရှိဘူးလို့တရရဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ရန်ကုန်တပ်နယ်မှူးဒုဗိုလ်မှူးကြီးလင်းထွန်းကဇွန်လ23တောက်ကြနေ့တရားရုံးမှာထွက်ဆိုခဲ့တာပါတည်ဆဲဥပဒေတစ်ခုခုနဲ့အရေးယူပေးဖို့တက်မတော်ဘက်ကပြောတာကိုဗဟန်းမြို့မှရဲစခန်းက66ဂါကြီးနဲ့အမှုဖွင့်ခဲ့တာဖြစ်တယ်လို့တောက်ကြနေ့တရရဲ့တွင်မှာစစ်ဆေးပေါ်ပေါက်ခဲ့ကြောင်းသဘွားရှိရဲ့ရှေ့နေဦးခမောင်မြစ်က VOA ကိုပြောကြားခဲ့ပါတယ်တက်မတော်ဘက်ကမညွန်ကြားပဲရဲတပ်ဖွဲ့ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တဲ့လို့ရပေါ်ဟောင်ကောင်အခြေစိုက်အာရှလူအခွင့်အရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကအခုလိုသုံးသပ်ပါတယ်
။အဲတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကကျွန်တော်တို့ပြည်ထောင်ကြီးဌာနရဲ့လက်အောက်မှာရှိတယ်။အဲတော့ပြည်ထောင်ကြီးဌာနကိုထိန်းချုပ်ထားတာကလည်းတက်မတော်ကနေပြီးတော့ထိန်းချုပ်ထားတာဖြစ်တယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှာအဓိကတာဝန်ကြီးတဲ့နေရာတွေကိုယူထားတာလေတပ်မတော်ကနေပြီးတော့ကြောင်းလာတဲ့ဗိုလ်မှူးကြီးစစ်မှုထမ်းဟောင်းကြီးပဲဖြစ်တယ်။အဲ့တော့ကဒီကိုကျော်မင်းစွေကိစ္စမှာလည်းအထက်ကနေပြီးတော့အရေးကြီးမှုတာညွှန်ကြားလိုက်တယ်။အဲ့ဒီအောက်ကနေပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့ရာဇဝတ်ဥပဒေပုံမှန်900နဲ့ရေးယူလို့ရပေမဲ့လေဆက်သွယ်ဥပဒေပုံမှန်66ကကြီးနဲ့အရေးကြီးမှုအတွက်ရနေလူမြန်မာစီမံဆောင်ရွက်တယ်ဆိုတော့လေကျွန်တော်တွေ့ရတယ
်အလားတူပဲလုံခြံခံရတဲ့ရှေ့နေဦးကိုကြီးအမှုနဲ့ပတ်သက်လို့တောက်ကြမနေတော့ကတရားခွင်အတွင်းရဲမှုတင်မောင်စေကိုစစ်ဆေးရမှာတရားခံပြည့်အဖြစ်ကြီးညာထားတဲ့အောင်ဝင်းခိုင်ဖမ်းမိရရှိရေးအတွက်ရဲတပ်ဖွဲ့ကလုံလောက်တဲ့စွမ်းဆောင်မှုမရှိခဲ့ဘူးဆိုတာပေါ်လွင်ကြောင်းဦးကိုကြီးရဲ့ရှေ့နေဦးနေလာကမီဒီယာတွေကိုရှင်းပြခဲ့ပါတယ
်တံခါးတို့ကတရားခံပြည့်ကိုအမှန်တကယ်ကျပွေတဲ့အပိုင်းကိုလူကျင်တာအပေါ်ရန်ကျော်ဝရမ်းအတီးကျူးတဲ့အပိုင်းကိုလူကျင်တာပေါ့ဒီထက်ပြီးတော့သူတို့ကဝရမ်းအတီးကျူးတဲ့နေရာဒီမှာတော့ကျပွေတယ်လို့ပြောတယ်မတွေ့ဘူးလို့ပြောတယ်အဲဒီတော့ရေးတက်ဖွဲ့ရနေပြီးတော့တရားရုံးမှာတရားဆွတ်တည်ပြီးတဲ့ကာလတရားမဆွတ်တင်ကာလမှာအမှန်တကယ်ခန်းစည်းမှုရှာဖွေတဲ့အပိုင်းကိုအဲဒီတော့တရားရုံးမှာထပ်ဆွတ်ပြီးကျင်တာအဲဒီဆွတ်ဆူချက်အဲလိုမရဘူးလို့ပြောတာအားလုံးကဝရမ်းထုတ်ပြီးတဲ့အခါကျတော့ဝရမ်းရလိုက်လံဆောင်ရတဲ့အပိုင်းကိုပဲဆွတ်ဆူနေတာကိုတွေ့ရတယ်အမှန်တကယ်ဘယ်လိုဆုံးနိုင်ခဲ့တယ်ဘယ်လိုရှာဖွေခဲ့တယ်ဆိုတဲ့အကြောင်းကိုတော့ဆက်စပ်ချက်ပေးနိုင်တာကိုမတွေ့ရဘူ
းဒီလိုဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လွတ်လပ်စွာစွန့်ဆောင်နိုင်မှုအပေါ်မေးခွန်းထုတ်เสียဖြစ်လာပါတယ် HRC ရှိနေဦးမင်းလွင်ဦးကတော့အခုလိုသုံးသပ်ပါတယ
်ဒီဥပုံကြီးလုံခြံခံရတဲ့ကိစ္စမှာထွက်ပြေးတဲ့တရားခံကိုဖမ်းဆီးမဲ့ကိစ္စမှာလည်းတရားရုံးကလည်းဝရမ်းထုတ်ပြီးပြီဆိုလို့ရှိရင်ဒီဝရမ်းနဲ့မြန်မာနိုင်ငံတစ်ဝှမ်းမှာလိုက်လံဖမ်းဆီးဖို့အတွက်အားထုတ်စီမံဆောင်ရွက်ရမှာဖြစ်တယ်။အခုတရားရုံးမှာတရားခံပြည့်အဖြစ်စစ်ဆေးစီရင်တဲ့အခါမှာကျွန်တော်တို့ဆရာဦးနေလာပြောခဲ့တယ်လို့ပေါ့နော်ရဲတပ်ဖွဲ့ကနေပြီးတော့ဘာမှအတိအကျလုံဆောင်နိုင်ရင်မရှိဘူးဆိုတာကိုကြည်ကျင်းအားဖြင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အဓိကတာဝန်ရှိတဲ့သူတွေကတရားခံအဝန်ဆိုင်ကိုဖမ်းဆီးဖို့အတွက်လုံးဝအားထုတ်ခဲ့ရင်မရှိဘူးဆိုတာပုံမထင်ရှားတယ်အဲ့ဒီတော့ကမြန်မာနိုင်ငံရဲတပ်ဖွဲ့မှာအောက်ခြေကနေပြီးတော့တက်လာတဲ့တကယ်ရဲစစ်စစ်တွေကအရေးကြီးတဲ့နေရာတွေမှာမရှိပဲတကယ်တမ်းအရေးယူဆောင်ရမယ့်ကိစ္စရပ်တွေမှာစစ်တပ်ကနေပြီးတော့ကြောင်းလာတဲ့အတွင်ကြောင်းနေရတာစီမံအုပ်ချုပ်နေသေးပဲဖြစ်တယ်ဆိုတာကိုဒီနှမှုကနေပြီးတော့တက်တည်ချင်းချင်းစားစားပြလိုက်တယ်လို့ကျွန်တော်ကမြင်ပ
ါဒါမဲ့သတင်းမှတရားခွင်တွေမှာတော့တရားခံပြီးအောင်ဝင်းခိုင်နဲ့ပတ်သက်လို့ဆက်လက်စစ်ဆေးတော့မှာမဟုတ်ပဲရှင်းနေဦးကိုနီကိုတတ်တဲ့ကိစ္စလူတတ်မှုကိုရှေ့တပတ်တောက်ကြနေကြရင်စစ်စေးကြားနာသွားမှာဖြစ်တယ်လို့ရှင်းနေဦးနေလာကပြောပါလေဦးကျော်မင်းဆွေတို့အမှုနဲ့ပတ်သက်ပြီးမင်းက၄ချိန်မြောက်ရုံးချင်းမှာတော့ဦးကျော်မင်းဆွေကိုအာမခံပေးချခဲ့ပြီးတရားရုံးပြောင်းစစ်ဆေးဖို့ကိုလည်းပေးချခဲ့ပါတယ်ခင်ဗျာ